အမေရိကန်နိုင်ငံရဲ့ဦးညီဆန္ဒကချင်းမြင့်တဲ့နိုင်ငံကအမျိုးသမီးရဲစွမ်းတပ်တိရှင်များစုကိုမြန်မာနိုင်ငံကပြည်ရင်အမျိုးသမီးနော်ကညောဖော်လဲရရှိပါတယ်။နေ့စဉ်ချင်းမြင့်တဲ့ဒီစုပေးပွဲအခမ်းအနားကိုမတ်လ9ရက်နေ့ကကျင်းပရာမှာအမေရိကန်နိုင်ငံရဲ့ဦးညီကိုယ်တိုင်တက်ရောက်စုချင်းမြင့်ခဲ့တာပါ။ဝါရှင်တန် DC မြို့တော်နိုင်ငံရဲ့ဦးညီဌာနမှာကျင်းပတဲ့အဲ့ဒီစုပေးပွဲကိုကိုယ်တိုင်တွားရောက်ပြီးတော့သတင်းယူခဲ့တဲ့ကိုအောင်ကပြောပြပေးပါအောင်ဗျာ
။ပရိပခဖြစ်ပေါ်ရဒေသကအမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ဘဝတွေကိုကာကွယ်မြင့်တင်ပေးခဲ့တာကြောင့်လည်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားတဲ့ရိုဟင်ဂျာတွေအရင်းနဲ့ပတ်သက်ပြီးတော့တောင်ရှိသူတွေအပေါ်တက်တက်သားထုတ်ဖော်ဝေဖန်ခဲ့တာကြောင့်ကရင်မျိုးသမီးနော်ကညောဖော်ကိုနိုင်ငံကအမျိုးသမီးရဲစွမ်းတပ်တည်ရှင်များစုကိုပေးရတာပါ။အခမ်းအနားကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေကစုချင်းမြင့်ပေးအပ်ပွဲအခမ်းအနားမှာနော်ကညောဖော်ရဲ့ဆောင်ရွက်ချက်တွေအကြောင်းအခုလိုပြောပါရစေ။
An activist in Burma who has worked her entire life to support ethnic community displaced by the decades.
ဆယ်စုနှစ်တွေနဲ့ချီကြာမြင့်ခဲ့တဲ့မြန်မာနိုင်ငံကပြည်သူစင်ကြောက်ထွက်ပြေးပြောင်းရွှေ့နေထိုင်ကြရတဲ့တိုင်းသားမိသားစုတွေပေါ်ဘဝတစ်လျှောက်လုံးမြုံငံကူညီပေးခဲ့သူဖြစ်ပါလေ
။အမျိုးသမီးရဲစွမ်းတပ်တည်ရှင်တွေရဲ့ဆန်းဆောင်ချက်တွေဟာနေရာတိုင်းမှာရှိနေတယ်လို့အဲလိုရှိနေဖို့လိုအပ်နေကြောင်းလဲဝန်ကြီးဖွန်ပေကပြောပါရယ်။ American ဆိုရနေနေလေမြန်မာဒီမိုကရေစီရင်းနဲ့ပတ်သက်ပြီးတော့အစင်းစိုက်အားပေးကူညီလာခဲ့တာပါ။ဒီစုပေးအပ်ပွဲအခမ်းအနားကိုအရင်သမရရဲ့ဂရော်ရီလည်းတက်ရောက်ခဲ့ကြသလိုသမရဒွန်နဲ့ထရန့်ရဲ့ဂရော်လည်းတက်ရောက်ပါတယ်။ကိုဂျိုးစော့အနေနဲ့ခံပြီးတော့ရေစွမ်းတက်တည်ရှိတာဟာလူမှုအတိုင်းဝိုင်းအတွက်အကျိုးရှိစေတဲ့အကြောင်းသမရဂရော်မလာနီယာထရန့်ကအခုလိုပြောပါရယ်
။ I believe courage is one of the qualities we need most in society.
လူမှုအတိုင်းဝိုင်းအတွက်ရေစွမ်းတက်တည်အဖြစ်နဲ့မကြောက်မရွံ့ဆောင်ရွက်ဖို့ဆိုတဲ့အရေးချာကျွန်တော်တို့အတွက်အလိုအဆုံးအရာဖြစ်တယ်ဆိုတာယုံကြည်ပါရယ်။ဒီစိတ်ဓာတ်ဟာရှေ့လျှောက်လမ်းရမယ့်အခီးအတွက်လည်းပြင်ဆင်ပေးပါရယ်။ရဲစွမ်းတက်တီကကြောင်းအလဲလုံရမယ်ဆိုတာကိုစကားနဲ့ပြောနေသူတွေနဲ့တကယ်အကောင့်ထဲပေါ်နေတဲ့သူတွေကိုလည်းခွဲခြားပေးပါရယ်။ရဲရဲမှုနဲ့လူသားချင်းစာနာမှုဆိုတာလည်းရဲစွမ်းတက်တီရှိမှဖြစ်ပြီးအဲ့ဒါဟာအများအတွက်ဦးစားပေးဆောင်ရွက်ပေးတယ်ဆိုတဲ့စွမ်းဆောင်ရည်ကိုဖြစ်ပေါ်စေပါရယ်။
မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးနောက်ပိုင်းကလေးကဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ကြောင်းနေဆက်ဒေသတွေကလူမှုအနေနဲ့ဒုက္ခတွေပိုရင်ဆိုင်ခဲ့ရတာပါ။အထူးသဖြင့်အစိုးရလက်ထက်မှာတိုင်းလားဒေသတွေအတွင်းအတင်းအဓမ္မနေရရှုပ်တောင်းမှုတွေလူရမှုတွေအမျိုးသမီးတွေအပေါ်အဓမ္မကျူးလွန်မှုတွေလည်းအများပြားရှိခဲ့တာကြောင့်ဆိုပြီးနိုင်ငံကကလည်းဒီလိုအခြေအနေတွေပေါ်ဝိုင်းဝန်းပြစ်တင်ရှုတ်ချကြပါတယ်။ဒါ့အပြင်လည်း2010ခုနှစ်ကနေစလို့မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေရှိလာခဲ့ပြီးနောက်ပိုင်းမှာတော့ပိတ်ဆို့တန်ခတ်မှုတွေကိုသက်ဆိုင်ရာနိုင်ငံတွေကရှော့ချခဲ့ပြီးနောက်မှာရောအမျိုးသမီးတွေအပေါ်လိင်မဲဆိုင်ရာအနိုင်ကျင့်စော်ကားမှုတွေအပါအဝင်လူ့ခွင့်ရေးချိုးဖောက်မှုတွေရော့ချသွားခဲ့ပါပြီလား။နိုင်ငံကအမျိုးသမီးဆွတ်ဆောင်ရှင်များရှိခြင်း KWO ကရင်မျိုးသမီးအစည်းအရုံးအထွေထွေအတွင်းမူနောက်ကမျိုးဖော်ကအခုလိုပြောရတယ်
။ In 2017 the world watched in horror as the Burmese army unleashed
2019ခုနှစ်ကဆိုရင်လေမြမစစ်တပ်ရဲ့ဖိနှိပ်ရက်စက်မှုတွေကိုကမ္ဘာကြီးအနေနဲ့စိုးရိမ်ထိနှက်စွာမြင်ခဲ့ကြပါတယ်။အခုဒီချိန်ကတော့ရိုဟင်ဂျာအမျိုးသမီးတွေအပေါ်ကိုကျူးလွန်မှုတွေပါ။အမျိုးသမီးတွေပေါ်အဲ့ဒီလိုအတ္တမပြုကျင့်မှုတွေထောင်နဲ့ချီကိုခြားတိုင်းရင်းသားတွေကလည်းမှတ်တမ်းပြုစုထားပါတယ်။ဒါပေမဲ့လည်းအဲ့ဒီလူတစုကနေပဲတိုင်းပြည်ကိုအုပ်ချုပ်နေပြီးကျမတို့လူထုတွေရဲ့ဘဝကိုထိန်းချုပ်နေပါတယ်။ဒါကြောင့်အဲ့ဒီလူတစုအပေါ်တရားမျှတစွာစီရင်နိုင်ဖို့ကမ္ဘာကြီးအနေနဲ့ဆောင်ရွက်ပေးပါလို့ကျမအနုညွတ်မေတ္တာရက်ခံပါတယ်
။ငယ်စဉ်ကလေးကထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာကြီးပင်းခဲ့တဲ့နောက်ကျောဖွား KWO ကရင်မျိုးသမီးအစည်းအဝေးအဖြစ်နဲ့လဲအကာအကွယ်မဲ့သူတွေအတွက်ရည်တည်လှူရှာခဲ့ပါတယ်။
ကျမတို့အစီအစဉ်ကတော့ဥစားလေးအဲ့ဒီစစ်အစိုးရကလူခွေရေးချုပ်ဖို့တာပါနော်ဟိုအဲ့ဒီအတွက်ကျမတို့ကတော့တခြားနိုင်ငံပဲဖြစ်ဖြစ်ဟိုကြော်ပြတာပြီးတော့လည်းအမျိုးသမီးနဲ့ခင်ဗျအတွက်သူတို့ကလွန်ချွေမှုရှိအောင်ဟိုကျမတို့ကဟိုကူညီပေးတာပါနော
်စက်သုံးချိန်မြောက်ဖြစ်နိုင်ငံကအမျိုးသမီးရဲစွမ်းတပ်တည်ရှင်များစုကိုအခုနှစ်ချင်းမြင်ရမှာအမျိုးသမီးခွင့်ရေးအတွက်အထူးကြိုးပမ်းခဲ့ကြသူတွေကိုရွေးချယ်ချင်းမြင်တာဖြစ်ပြီးမြန်မာပါဝင်အင်ဒီဂျင်ဘင်္ဂလားဒေ့ရှ်တည်နေငါနိုင်ငံပါဝင်စုစုပေါင်း10ဦးကိုကြီးမြင့်တာပါဘင်္ဂလားဒေ့ရှ်နိုင်ငံကဆွေရှင်တဦးဖြစ်တဲ့ရာဇီယာဆယ်တနာဟာဆိုရင်လေရခိုင်ပြည်နယ်မောင်းတော်မှာရိုဟင်ဂျာမိဘနှစ်ပါးကမွေးဖွားခဲ့ပြီးဖြစ်ပြီးရိုဟင်ဂျာလူမှုအတိုင်းဝိုင်းအတွက်လူခွင့်ရေးဆိုင်ရာကိစ္စရပ်တွေမှာဆောင်ရွက်နေသူပါဘင်္ဂလားဒေ့ရှ်နိုင်ငံသားလည်းဖြစ်တဲ့သူဟာကျောင်းဆရာမရှိနေလူခွင့်ရေးလှူရှားသူဖြစ်နေရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုအခြေခံပြီးအစီအခံစာရေးသားခဲ့သူလည်းဖြစ်ပါတယ်။ရာဇီယာဆယ်တနာကဘင်္ဂလီဘာသာစကားနဲ့အခုလိုပြောပါရယ
်။ဒါတော့ဟာဆိုင်ဘောလာမောသနာဒါမှမဟုတ်ချစ်တချို့အမီဒါမဖူ
ဒီစုကကျမကြောက်တဲ့အတွက်မဟုတ်ဘဲရ ेंजर တမျိုးသားလုံးကကိုစားပြုပါရယ်။ကျမရ ेंजर အရေးအတွက်ကြိုးပမ်းဆောင်ရွက်လို့ရတဲ့ဒီစုကိုကျမတိတ်ကိုတန်မိုးထားပါရယ်။
နိုင်ငံကအမျိုးသမီးရဲစွမ်းတပ်ပြည့်ရှင်များစုချင်းမြင့်မှုအတွက်သက်ဆိုင်ရာနိုင်ငံတွေကအမျိုးသမီးဆက်ဆောင်ရှင်တွေကိုအဲဒီနိုင်ငံအခြေစိုက်အမေရိကန်တယုံတွေကနေရွေးချယ်ပေးပြီးတဲ့နောက်အမေရိကန်နိုင်ငံယာယီဌာနကနောက်ဆုံးအတည်ပြုထပ်မံရွေးချယ်ပေးရတာပါအခုလိုစုပေးပွဲကိုနှစ်စဉ်ကျင်းပလာတာဒီနှစ်မှာ73ကြိမ်လောက်ရှိပြီဖြစ်ပြီး2012ခုနှစ်တုန်းကမက်ဇင်မာအောင်နဲ့2015ခုနှစ်မှာမက်မေဇဗဲပြည်လိုလေဒီစုရရှိခဲ့ပူပါရယ်ခင်ဗျာ